မြန်မာနိုင်ငံနဲ့နယ်စပ်မှာထိုင်းနိုင်ငံကလုံခြုံရေးတင်းကျပ်ထားနေချိန်မှာပဲမြန်မာနိုင်ငံသားအများအပြားပါဝင်တရားမဝင်ဝင်ရောက်လာသူတွေကိုထိုင်းနာပိုင်တွေကစက်တိုက်သူတို့ဖမ်းဆီးနေတဲ့တရင်ကိုပြောပြကြပါမယ်။မြန်မာနိုင်ငံမြောက်ဝီမြို့ကနေထိုင်းနိုင်ငံနယ်စပ်ကိုတော်လန်နေကနေချက်ကျော်လာတဲ့မြန်မာနိုင်ငံသား95ရဲ့မနေ့ကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်နောက်တစ်နေ့ဖြစ်တဲ့ဒ
ထိုင်းနိုင်ငံမှာကိုဗစ်-19ကာယောဂါကာလကပ်သက်ထားချက်တွေရှိနေတဲ့အချိန်မှာနေဆက်ချက်တော်ဝင်လာတဲ့မြန်မာလူသမားတွေဒီရဲ့ပိုင်းတွင်ဇက်တိုက်ဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်လို့ ကျွန်တော်တို့စာအုပ်ပြန်တော်လဲလူတွေပုံစံမျိုးစုံနဲ့ပြန်တဲ့လူတွေစသည်ဖြင့်အမိသားစုကိစ္စတွေနဲ့ပြန်တဲ့လူတွေအားအခုကျွန်တော်ပြည်တွင်းမှာလဲကျွန်တော်တို့ဟိုရက်တီလို့မရဘူးရက်တီလို့မရဘူးဆိုတာတို့ကအပြည်တွင်းမှာလဲငကိုကလက်ရှိရေးဆွဲလူတွေတောင်အလောက်ကန်ခွင်လန်းနေရှားပါပြီးတော့လှုပ်တယ်မရှိအဲကျွန်တော်တို့နေထိုင်စားဖို့နေတွေခက်ခဲလို့ကျွန်တော်တို့တွေကဟိုဒီပေါက်ထွက်ခွာလှုပ်လို့မရတာအ ိုက်ဆိုပြီးတော့ထိုင်ရနာပိုင်းနဲ့ဆန်းပြီးပဲအရေးပေါ်ကာလစီမံချက်တွေနဲ့ထောင်ထဲကြီးကြတယ
်မိုးရင်းမြစ်ကတောင်ရင်းမြစ်ကိုဖျက်ပြီးခုနေစဉ်ဖမ်းပြီးတဲ့တရုတ်နိုင်ငံသားတွေကိုတော့မဲဆောက်မြို့ရဲစခန်းကိုခေါ်သွားပြီးဘာသာပြန်နဲ့စစ်ဆေးနေပါတယ်ဇူလိုင်လ17ရက်နေ့ကလည်းတရုတ်နိုင်ငံသား2ဦးကိုကားထဲမှာဖွက်ပြီးဆယ်လာတဲ့ထိုင်အမျိုးသမီး2ဦးမောင်းလာတဲ့ကားကိုတက်ခရိုင်နေကြားစစ်ဆေးရေးဂိတ်မှာဖမ်းမိခဲ့ပါတယ်ဒီတရုတ်နိုင်ငံသားတွေကိုတော့တဦးကိုဗန့်ငွေ1000ခွဲနဲ့ငွေယူပြီးတယ်ဆောင်လာခဲ့တာဆိုပြီးထွက်ဆိုပါတယ်အခုကာလမှာထိုင်းနယ်ခြားမှာအဖမ်းဆီးတွေကိုတင်းတင်းကြပ်ကြပ်လုပ်လာတယ်လို့ဗန်ကောက်မြို့နဲ့18မိုင်အကွာပထုံထာနီခရိုင်ကဈေးကြီးတစ်ခုမှာလဲဈေးရောက်နေတဲ့မြန်မာနဲ့နိုင်ငံသား200ကျော်ကိုဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသားအထောက်ထားမဲ့100ကျော်ကိုလည်းဖမ်းဆီးခဲ့ပါတယ်ကျမမအေးမှာထမ်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ